မင်္ဂလာညနေခင်းမှာသောရရှိနေတနေ့တာအမောပန်းပြေးကြပါရလားခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်အော်တိုဝါလာ18ရက်ဗုဒ္ဓနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ16.25တို့ကနေတိုက်ရိုက်တင်ဆက်နေပါပြီ
ကျွန်တော်ကတော့ online ပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ Syria နိုင်ငံမှာ IS Islam အစွန်းရောက်တွေထိန်းချုပ်ထားတဲ့ Raqqa မြို့ရဲ့95ရာခိုင်နှုန်းကိုပြန်လည်သိမ်းခိုက်နိုင်ငံရဲ့အကြောင်းအမေရိကန်ဦးဆောင်တဲ့ညွန်မောတပ်ဖွဲ့ကပြောလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်ခြေနေတဲ့အကြောင်းဆက်လက်ထွက်ပြေးလာနေတဲ့ဒုက္ခသည်တွေကိုအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံမှုကုလသမဂ္ဂကတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မခင်ဖြူတွေးနဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဒီနေ့အစီအစဉ်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်မြို့နယ်မှာဒေသခံမွတ်စလင်တွေကိုနိုင်ငံသားစီစစ်ခံယူမဲ့လုပ်ငန်းစဉ်တွေပြန်လည်ပြီးတော့စတင်ဆောင်ရွက်နေတဲ့အကြောင်းတွေကိုတင်ဆက်သွားမှာဖြစ်တယ်လို့အဲ့ဒါနဲ့တစ်ဆက်တစ်ဆက်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုးလုံသွားကြတဲ့ရိုဟင်ဂျာဒုက္ခသည်အရေးအတွက်အကိုသိရအောင်ကုလသမဂ္ဂကဘယ်လိုစီရင်ကောက်ခံနေတယ်လဲဆိုတာတွေကိုပါတင်ပြဖို့ရှိပါတယ်မြန်မာနိုင်ငံမှာဒီဘန်နာနှစ်ဘတ်ဂျက်လကိုပြောင်းလဲသတ်မှတ်လိုက်တဲ့အပေါ်မှာဘယ်လိုအကျိုးသက်ရောက်မှုရှိသလဲဆိုတာတွေကိုလည်းကြားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုအောင်နေဦးနဲ့မက်ခင်ဖြူထွေးတို့ပြောပြမှာပ
ါစီးရီးယားနိုင်ငံမှာ IS Islam ဆွေးရောက်တွေထိန်းချုပ်ထားတဲ့ Raqqa မြို့ရဲ့95ရာခိုင်နှုန်းကိုပြန်လည်သိမ်းပိုက်နိုင်ခဲ့ကြောင်းအမေရိကန်ဦးဆောင်ပြီးစစ်သွေးကြွတွေကိုချေမှုန်းနေတဲ့ညွန်မောင်းတပ်ဖွဲ့ကပြောဆိုလိုက်ပါတယ်လာနေချီတိုက်ပွဲတွေဖြစ်ပွားခဲ့ပြီးအမေရိကန်ကပံပိုးမှုပေးထားတဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ကအောင်ပွဲရရှိကြောင်းကြေညာခဲ့ပြီးနောက်တစ်ရက်မှာပဲညွန်မောင်းတပ်ဖွဲ့ရဲ့ကြေညာချက်ထွက်ပေါ်လာတာပါညိုရင်းကကျန်နေရာတချို့မှာဒီကနေ့ဆက်လက်ပြီးနယ်မြေရှင်းလင်းမှုတွေလှုပ်ဆောင်နေကြောင်းလည်းညွန်မောင်းတပ်ဖွဲ့ပြောဝင်ရဗိုလ်မှူးကြီး Ryan Dillon ကပြောဆိုလိုက်ပါတယ်ကတ်နဲ့အာရဗီစုစစ်တီပါဝင်တဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ရဲ့ပြောဝင်ရသူကတော့ရကာမျိုးတပ်ဖွဲ့အဆုံးသတ်သွားပြီဖြစ်ကြောင်းနဲ့ IS အစိုးရအဖွဲ့ရဲ့လက်ဝဲဖွဲ့ဝင်တွေနဲ့မြေမြမိုင်းတွေကိုဆက်လက်ရှာဖွေနေကြောင်းပြောဆိုခဲ့တာပါနေမြရှင်းလင်းမှုတွေအဆုံးသတ်တဲ့အခါမှာတော့အောင်ပွဲရရှိကြောင်းတရားဝင်ကြေညာမယ်လို့လည်းမျှော်လင့်ရပါတယ်။2014ခုနှစ်ကစီးရီးယားနဲ့အီရတ်နိုင်ငံတွေကနေမြတော်တော်များကိုအဲစစ်သွေးကြွတွေသိမ်းပိုက်ခဲ့ရင်ကဆက်လို့အစိုးရတွေကရကာမျိုးကိုမြို့တော်တစ်ခုလိုအုပ်ချုပ်နေကြတာဖြစ်ပါတယ်။မြို့မှာခြေကုပ်ယူထားတဲ့စစ်သွေးကြွတွေကိုတိုက်ထုတ်မဲ့ထိုးစစ်တွေကိုတော့ညွန်မောင်းတပ်ဖွဲ့ရဲ့လေကြောင်းစစ်ကူတွေနဲ့အတူဇွန်လာတဲ့စတင်ခဲ့တာပါ။ဒီအာဇောစပီနယ်ရှိပိုင်းဒေသတချို့နဲ့ယူဖရက်တီမြဝန်ဒေသတောင်ပပိုင်းနယ်မြေတချို့ကိုတော့ IS အစွန်းရောက်တွေကဆက်လက်ထိန်းချုပ်ထားဆဲဖြစ်ပါတယ်
။အီရတ်နိုင်ငံခရက်ခွမျိုးနဲ့နိုင်ငံမြောက်ပိုင်းကရေနံတွင်းတော်များများကိုပြန်လည်သိမ်းယူတဲ့စစ်စင်ရေးအပြီးအီရတ်တပ်ဖွဲ့တွေဟာမူဆူးဆဲအပါအဝင်ခတ်လက်နက်ကိုင်အဖွဲ့တွေသိမ်းယူထားတဲ့နေရာတော်များများကိုဒီကနေ့ထပ်ပြီးတော့သိမ်းလိုက်တဲ့အကြောင်းအီရတ်စစ်ဘက်ကပြောပါတယ်။ခရက်ခွမျိုးအတွင်းလုံခြုံရေးကိုပြန်လည်ထိန်းချုပ်ထားနိုင်ပြီလို့အီရတ်စစ်တပ်ကြေညာချက်မှာဖော်ပြထားပါတယ်။အီရတ်နိုင်ငံအနောက်ပိုင်းနဲ့မြောက်ပိုင်းတစ်လျှောက် IS စစ်သွေးကြွတွေကိုခြေမုံခဲ့တဲ့2014ခုနှစ်ကစလို့ဒီဒေသကိုခတ်တပ်ဖွဲ့တွေကထိန်းချုပ်ထားတာပါ။ဒါပေမဲ့ဒီပြီးခဲ့တဲ့လတဲ့ခတ်အာဏာပိုင်တွေကအီရတ်ကနေတီးခြားခွဲထွက်ရေးလူလူဆန္ဒခံယူပွဲလုပ်ခဲ့ပြီးတဲ့နောက်မှာတော့ဒီခလနက်ကင်တပ်ဖွဲ့တွေလက်ထက်ကနေဒီဒေသကိုပြန်လည်အုပ်ချုပ်ဖို့ဗဟိုအစိုးရကကြိုးပမ်းခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းနေရာတော်များကိုအစိုးရတပ်ဖွဲ့တွေကပြန်လည်သိမ်းယူခဲ့တာမှာခါတပ်ဖွဲ့တွေဘက်ကအသာတကြီးဆုတ်ပေးခဲ့တာကြောင့်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တာတော့မရှိပါဘူး။ IRS အစိုးရတပ်ဖွဲ့တွေနဲ့ခါတပ်ဖွဲ့တွေဟာအာရစစ်သွေးကြချိန်မုံရေးလှုပ်ရှားမှုတွေအတွင်းတော့အတူလက်တွဲတိုက်ခဲ့ကြတဲ့အဖွဲ့တွေဖြစ်ပြီးတော့အမေရိကန်အစိုးရထံကနေစီးရေးအကူအညီတွေကိုအသီးသီးယူခဲ့ကြတဲ့အဖွဲ့တွေပါ။အမေရိကန်ရမဟာမိတ်တွေဖြစ်တဲ့ဒီနှစ်ဖွဲ့အကြားအခုဖြစ်နေတဲ့တင်းမာမှုအတွင်းအမေရိကန်အနေနဲ့ဘယ်အဖွဲ့ကြီးဘက်ကမှယက်တီတာမျိုးလုပ်မှာမဟုတ်ဘဲအခြေအနေပြန်လည်တည်ငြိမ်လာရေးကိုသာကြိုးပမ်းသွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဟက်သနူးကသတင်းတောက်တွေကိုပြောဆိုထားပါရရှင်
။ပါကစ္စတန်နိုင်ငံနောက်တောင်ဘက်ဒေသမှာရဲကားတစ်စင်းဒီကနေ့ကာဗွန်ခွဲတက်ခတ်ခံရတဲ့အတွက်လူ6ဦးထံမှနေသေဆုံးသွားပါတယ်။ဘလူချီစတန်ပြည်နယ်မြို့တော်ကွတာမြို့စုံကစာရက်လမ်းပေါ်မှာရဲကပြတ်သန်းမောင်းနေနေချိန်မှာပဲပောက်ခွဲပစ္စည်းတွေတင်ဆောင်လာတဲ့ကားတစ်စင်းနဲ့ပောက်ခွဲတက်ခတ်ခဲ့တာလို့လည်းပါကစ္စတန်တာဝန်ရှိသူတွေကပြောပါရယ်သေဆုံးသူတွေထဲအနည်းဆုံးရဲတပ်ဖွဲ့ဝင်၄ဦးပါဝင်ပြီးပောက်ခွဲမှုကြောင့်နောက်ထပ်လူ၂၀လောက်လည်းထိခိုက်ဒဏ်ရာတွေရရှိခဲ့ကြတာပါပောက်ခွဲမှုဟာအသေးခံဘုံပောက်ခွဲခဲ့တာလားဒါမှမဟုတ်ရဲကပြတ်သွားတဲ့အချိန်မှာအဝိုးရင်းကိယာနဲ့ပောက်ခွဲတက်ခတ်ခဲ့တာလားဆိုတာကိုသိနိုင်မှုလဲစုံစမ်းစစ်ဆေးနေပါရယ်ရင်းနှံပေါ်ကျော်ရတဲ့ဘလူချစ်စတန်ဒေသဟာအင်အားသိမ်မကြီးမားလာတဲ့ခွတ်ထွက်ရေးသဘုံအင်အားစုတွေနဲ့အစ္စလမ်စစ်သွေးကြွတွေရဲ့လှုပ်ရှားမှုတွေကြောင့်မတည်မငြိမ်ခြေနေတွေကြုံတွေ့နေရတာပါဒီကနေ့ကာဗွန်ခွဲတက်ခတ်မှုကိုတော့ပါကစ္စတန်တာလီဘန်အဖွဲ့ကသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့တယ်လို့လည်းရိုက်တာသတင်းတစ်ပုဒ်မှာဖော်ပြထားပါတယ်
ဂျော်ဒန်ပြည်နောက်ဘက်ကမ်းမှာရှိတဲ့ပါလက်စတိုင်းသတင်းမီဒီယာကုမ္ပဏီတွေကိုအစ္စရေးတပ်ဖွဲ့တွေကညလုံးပဝင်ရောက်ရှာဖွေဖမ်းဆီးတာတွေလုပ်ခဲ့ပါတယ်။အစ္စရေးနိုင်ငံသားတွေအပေါ်စံဖတ်တိုက်ခိုက်ခဲ့တာတွေကိုပြန်လည်တွန့်ပြန်တဲ့အနေနဲ့အခုလိုရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့တာလို့အစ္စရေးစစ်ဘက်ကပြောပါတယ်။ကုမ္ပဏီ၈ခုကို၆လပိတ်ထားဖို့အမိန့်ထုတ်ခဲ့တယ်လို့လူနှုတ်ကလည်းဖမ်းဆီးခဲ့တာပါ။အခုလောက်ရဟာသတင်းလွတ်လပ်ခွင့်ကိုချိုးပေါက်တာဖြစ်တယ်လို့ဆိုပြီးပါလက်စတိုင်းအစိုးရအရာရှိတွေကပြင်းပြထန်ထန်ရှုံချပါရယ်အစ္စရေးရဲ့တောင်းဆိုချက်တချို့ကိုမလိုက်ရောဘူးဆိုရင်ဟာမက်စစ်သွေးကြွအဖွဲ့အပါအဝင်ဖြစ်တဲ့ပါလက်စတိုင်းအစိုးရနဲ့ဆွေးနွေးပွဲတွေမလုပ်တော့ဘူးလို့အစ္စရေးဆိုရကကြေညာပြီးနိုင်ပိုင်းအကြမှာပဲဒီစီးနှင်းမှုတွေကိုလုပ်ခဲ့တာပါတောင်းဆိုချက်တွေထဲမှာတော့ဟာမက်စ်အဖွဲ့လက်နက်ချဖို့နောက်အကြမ်းဖက်မှုတွေကိုပယ်ချဖို့နဲ့အစ္စရေးကိုအတိအမှတ်ပြုဖို့ဆိုတာတွေပါပါတယ်ဒါ့အပြင်ဟာမက်စ်အဖွဲ့အနေနဲ့အီရန်အစိုးရရဲ့အကူအညီတွေကိုရပ်ပစ်ဖို့နောက်အစ္စရေးစစ်သားနှစ်ဦးကိုပြန်လည်လွှဲပြောင်းပေးဖို့နဲ့ဟာမက်စ်အဖွဲ့ထိန်းချုပ်ရာဂါဇာဒေသမှာဖမ်းဆီးခံထားရတယ်လို့ယူဆရတဲ့အစ္စရေးနိုင်ငံသားနှစ်ဦးကိုပြန်လွှတ်ပေးဖို့ကိုလည်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟုကလိုလားနေတာပါအစ္စရေးဘက်ကဒီတောင်းဆိုချက်တွေကိုဟာမက်စ်တွေဘက်ကသဘောတူလက်ရောမဲ့ပုံတော့အသိမရှိပါဘူးပါလက်စတိုင်းအထွေထွေမှာအစ္စရေးကဝင်ရောက်ဆွတ်ဖက်တာကိုလက်ခံမှာမဟုတ်ဘူးလို့ဟာမက်စ်အဖွဲ့ပြောခွင့်ရ 4C ဘာဟွန်းကပြောဆိုထားပါတယ်ရှင်
Your American Tan ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American Tan မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေကြောင့်ဆက်လက်ထွက်ပြေးလာနေကြတဲ့ဒုက္ခသည်တွေကိုအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံမှုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်
။ We are advocating with the Bangladesh authorities to urgently admit these refugees fleeing violence and increasingly difficult.
ဒီကတည်းကထွက်ပြေးလာနေကြပြီးနေရာရင်းမှာလည်းအခက်အခဲတွေကြုံနေကြတဲ့ဒုက္ခသည်တွေကိုအရေးပေါ်လက်ခံမှုဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းနေတဲ့အကြောင်းနဲ့ထိလွယ်ရှလွယ်အခြေအနေတွေနဲ့ရင်ဆိုင်နေကြတဲ့ဒုက္ခသည်တွေအတွက်မိနစ်နဲ့မျှအရေးကြီးတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးယူနီစီယာပြောခွင့်ရအန်ဒရစ်မဟာရှိခ်ကပြောဆိုလိုက်တာပါ။တင်းငွေနေ့ကဆက်လို့ရွန်ဂျာဒုက္ခသည်ပေါင်းခန့်မှန်းခြေ1000ကနေ1000ခွဲလောက်ဟာဘင်္ဂလားဒေ့ရှ်နဲ့ဆက်နီးရောက်လာခဲ့ကြပြီးဝင်ခွင့်ရဖို့စောင့်ဆိုင်းနေရကြောင်းလဲမနေ့တုန်းကပဲကုလသမဂ္ဂရုံးချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတင်းနောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ထောင်ထောင်ချီတဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နဲ့ဆက်နီးသွာလာဆူဝေးနေတာတွေကိုအဝေးထင်း drone နဲ့ရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုလည်း UNHCR ကထုတ်ပြန်ခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကလူညိုရေးကင်စကန်30လောက်ကိုဩဂုတ်လ25ရက်နေ့ကဝင်ရောက်တိုက်ခတ်ခဲ့တဲ့ ARSA ဆွေရအုပ်စုကိုလိုက်လံချင်းမွန်းရမှာမြန်မာလူညိုရေးတပ်ဖွဲ့ဝင်တွေအင်အားလွန်ကျွန်းသုံးတာလူခွင့်ရေးချုပ်ပေါက်တာတွေရှိကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအုပ်စုတွေကဝေဖန်နေကြတာပါ။နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကလည်းစစ်စင်ရေးတွေအတွင်းမြန်မာစစ်တပ်ကရာနှစ်ချီရဲ့ရိုဟင်ဂျာတွေကိုတပ်ဖြတ်ခဲ့ကြောင်းဒီကနေ့ပဲအစိုးရခန်းစာထုတ်ပြန်ပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်ကစစ်စင်ရေးတွေမှာတပ်ဖွဲ့ဝင်တွေဥပဒေချိုးဖောက်ခဲ့မှုရှိမရှိတပ်မတော်စစ်စင်ရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေးဝင်းဦးဆောင်နဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကစစ်ဆေးနေတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်တင်မှာပဲသတင်းထုတ်ပြန်ထားပါတယ်။
တရုတ်နိုင်ငံဟာအခွင့်အလမ်းတွေကိုရောစင်ခဲ့ကဲဆန်းမှုတွေကိုပါတမြိုင်တည်းရင်ဆိုင်နေရတယ်လို့သမ္မတရှီကျင်းပင်ကတရုတ်ကွန်မြူနစ်ပါတီရဲ့19ချိန်မြောက်ပါတီညီလာခံအဖွဲ့မင်ကွန်းမှာဒီကနေ့ပြောဆိုသွားပါတယ်။တရုတ်ရဲ့ကိုယ်ပိုင်သွင်ပြင်လက္ခဏာနဲ့ကျင့်သုံးတဲ့ဆိုရှယ်လစ်စနစ်ဟာခေတ်သစ်တစ်ခုကိုဝင်ရောက်လာနေပြီလို့လည်းသမ္မတရှီကပါတီဝင်2000ကျော်တက်ရောက်တဲ့ညီလာခံမှာပြောသွားပါတယ်။ဈေးကွက်ကိုဦးစားပေးတဲ့စီးပွားရေးစနစ်ပြုပြင်ပြောင်းလဲမှုတွေပို့ပြီးတော့လုပ်သွားမှာဖြစ်ပေမဲ့နိုင်ငံပိုင်လုပ်ငန်းတွေကိုစီမံဆောင်ရွက်တဲ့နေရာမှာအစိုးရကအဓိကကဏ္ဍကနေပါဝင်ဆောင်ရွက်မှာဖြစ်တဲ့အကြောင်းသမ္မတရှီကပြောပါတယ်။အကျင့်ပြတ်ချစားမှုတွေကိုဆက်ပြီးတော့အပြင်းထန်တိုက်ဖြတ်သွားမယ့်အကြောင်းလဲသမ္မတကကတိပြုပြောပါရယ်မစ္စတာရှီရဲ့၅နှစ်တာသမ္မတတက်တန်းအတွင်းကွန်မြူနစ်ပါတီအရာရှိပေါင်းတသန်းကျော်ကိုအကျင့်ပြတ်ချစားမှုနဲ့အရေးယူခဲ့တာပါတရုတ်ခေတ်သက်သမိုင်းမှာဩဇာအရှိဆုံးခေါင်းဆောင်တွေကတူဦးဖြစ်တဲ့သမ္မတရှီအနေနဲ့အခုကျင်းပနေတဲ့သတင်းတစ်ပတ်ကြာပါတီညီလာခံအတွင်းပါတီခေါင်းဆောင်ဖြစ်တဲ့ဒုတိယတက်တန်းနောက်ထပ်၅နှစ်ရွေးချယ်ခံရနိုင်ပွဲရှိနေပါရယ်ရှင်
စပိန်ဘောဆူရကကတလိုနီးယားဒေသခွတ်တွယ်ရေလှုပ်ရှားမှုခေါင်းဆောင်တယောက်ကိုထိန်းသိမ်းလိုက်တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့ဘာစီလိုနာမြို့တော်မှာမင်းညားကလူပေါင်းထောင်ထောင်ချီဆန္ဒပြခဲ့ကြပါတယ်။နိုင်ငံတော်ပုံကံမှုနဲ့အရေးယူခံရဖို့ရှိနေတဲ့ယော်ရီဆန်ရှစ်နဲ့ယော်ရီခူရှက်တို့နှုတ်ကိုပြန်လွှတ်ပေးရင်နှစ်ဖူးစည်းစာရန်တွေပြောင်းလဲနေထွန်းပြီးဆန္ဒပြခဲ့ကြတာပါ။ကတလိုနီးယားခေါင်းဆောင်နှုတ်ကိုတော့ခွတ်တွယ်ရေလှုပ်ရှားမှုတွေအတွက်ပြီးခဲ့တဲ့လတဲ့ချီတက်ခဲ့တဲ့လှုပ်ရှားမှုတွေမှာရဲတွေနဲ့အထူးကြောင့်နေဖြစ်ပေါ်အောင်တွေးတောလှုံ့ဆော်မှုတွေရှိခဲ့တဲ့အကြောင်းအစိုးရရှင်းနေတဲ့ဘက်ကဆွဆွဲထားပါတယ်။ကတလုညာဒေသကခွတ်တွယ်လှုပ်ရှားမှုမှာဥဆောင်နေတဲ့သူတွေကတော့ဖက်စီကန်ခေါင်းဆောင်တို့ကိုနိုင်ငံရေးအကျဉ်းသားတွေဖြစ်ရင်ညွှန်းပြောဆိုထားပေမဲ့အစိုးရကတော့နိုင်ငံရေးအကျဉ်းသားဖြစ်အတိမတ်ပြုလက်ခံမှုညှင်းဆန်ထားပါတယ်ကတလုညာဒေသခွတ်တွယ်ရေးအတွက်လူမှုစန္ဒခိုင်ဝတ်တရကျင်းပခဲ့တာဥပဒေနဲ့ ဲ့မညီတဲ့အကြောင်းဆန္ဒခံယူပွဲကိုလက်ခံခဲ့တဲ့ဒေသနာဥပဒေအရလည်းစပိန်နိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုချိုးဖောက်ရောက်တဲ့အကြောင်းအင်္ဂါနေ့အစောပိုင်းမှာပဲစပိန်တရားရုံးချုပ်ကဆုံးဖြတ်ထားတာပါကတလုညာဒေသနာအစိုးရကတော့ကိုယ်ပိုင်အုပ်ချုပ်ခွင့်အတွက်ဆန္ဒခံယူပွဲကျင်းပခွင့်ဥပဒေတရက်ကိုစက်တင်ဘာလ6ရက်နေ့မှာပဲအတည်ပြုထားပါတယ်စပိန်အစိုးရကလက်မခံတဲ့အတွက်ဥပဒေကိုယာယီဆန်းကန်ထားဖို့တရားရုံးချုပ်ကဆုံးဖြတ်ခဲ့ပေမဲ့လည်းကတလုညာဒေသမှာအောက်တိုဘာလ1ရက်နေ့ကလူမှုဆန္ဒခံယူပွဲတရက်ကျင်းပခဲ့တာပါ
ဒီကနေ့ဗုဒ္ဓဦးနေ့ကစလို့နိုင်ငံတချို့ကခီးသွွားတွေအပေါ်အမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ပိတ်ပင်ကန့်သတ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့နောက်ဆုံးအမိန့်ကိုကြားမြင်လိုက်တဲ့ဒီပြည်ထောင်စုတရားသူကြီးကိုတော့သမ္မတအင်ဂျီရောကဒေါသတကြီးတုတ်ပြန်ထားပါရယ်အမေရိကန်ပြည်သူတွေဘေးကင်းစေဖို့နဲ့အမေရိကန်ပြည်ထောင်စုရဲ့ဝင်ရောက်သူတွေအပေါ်အနေဆုံးဆင်လုံးကြွေးဆန့်နှုံးချမှတ်လှုပ်ဆောင်ဖို့သမ္မတရဲ့ကြိုးပမ်းမှုကိုအနေကြုံရလောက်အောင်မှားယွင်းနေတဲ့ခရိုင်တရားရုံးအမိန့်ကဟန်တာလိုက်တာဖြစ်တယ်လို့အင်္ဂါနေ့တုန်းကဒီသမ္မတအင်ဂျီရောကြေညာချက်မှာဖော်ပြထားပါရယ်အမေရိကန်ရဲ့လုံခြုံရေးစံနှုန်းနဲ့အညီသတင်းအချက်အလက်တွေလုံလုံလောက်လောက်ပေးနိုင်တာမရှိဘူးလို့သမ္မတထရမ့်အစိုးရကပြောထားတဲ့နိုင်ငံ6နိုင်ငံကခီးသွွားတွေကိုအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကန့်သတ်တဲ့အမိန့်ကိုတော့တရားသူကြီး Derek Watson ကကန့်ကွက်လိုက်ပြီးတော့မကြခင်မှာပဲအင်ဂျီရောကအခုလိုကြေညာချက်ထုတ်လိုက်တာဖြစ်ပါရဲ့ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ပြူတွေတို့ကပြောပြခဲ့ကြတာပါ view ရကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာကနေတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပိပုချက်တပုတ်နဲ့စတင်ကြပါတယ်နှစ်တစ်နှစ်ရဲ့ဗဏ္ဍာရေးဆိုင်ရာသုံးစွဲမှုဘတ်ဂျက်နှစ်ကိုလာမယ့်နှစ်ကနေစတင်ပြီးပြင်ဆင်သတ်မှတ်သွားတော့မယ်လို့ဗဏ္ဍာရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း90နီးပါးကကျင့်သုံးခဲ့တဲ့အော်တိုဘာလ1ရက်နေ့ကနေနောက်နှစ်စက်တင်ဘာလ30ရက်နေ့ထိကိုနှစ်တစ်နှစ်ရဲ့ဘတ်ဂျက်နှစ်အဖြစ်ပြန်လည်ကျင့်သုံးမှာဖြစ်ပါတယ်ဒီလိုဘတ်ဂျက်ကာလပြောင်းလဲလိုက်တဲ့အပေါ်စီးပွားရေးလုပ်ငန်းရှင်တွေနဲ့ပညာရှင်တို့ကကြိုးစားပေမဲ့အပြောင်းလဲအတွက်အစိုးရဘက်ကအခုထက်ပိုပြီးတိကျတဲ့ထုတ်ပြန်မှုတွေနဲ့အချိန်ယူပြုလုပ်ဆောင်ရွက်ပေးစီခြင်းတယ်လို့သုံးသပ်ကြပါတယ် VOA သတင်းတော့မေခါကတင်ပြမှာပ
ါနှစ်တစ်နှစ်ရဲ့ဗဏ္ဍာရေးဆိုင်ရာသုံးစွဲမှုဘတ်ဂျက်နှစ်ဆိုတာတစ်နှစ်တာဒါမှမဟုတ်12လတာကာလတွေအတွက်အစိုးရကတစ်နှစ်လုံးဝင်ငွေကိုအခြေခံပြီးလာမယ့်နှစ်မှာသုံးငွေဘလောက်သုံးမလဲလူငွေဘလောက်ရှိခဲ့လဲဝင်ငွေဘလောက်ရတယ်လဲဆိုတာကိုသတ်မှတ်တွက်ချက်ရတဲ့ကာလတစ်ခုလည်းဖြစ်ပါတယ်လက်ရှိမှာတော့ဧပြီလ1ရက်နေ့ကနေနောက်နှစ်မတ်လ31ရက်နေ့ထိကိုဘတ်ဂျက်နှစ်အဖြစ်ကျင့်သုံးလာတာကိုပြောင်းလဲဖို့အတွက်ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်မှာဗဏ္ဍာရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဦးမောင်မောင်ဝင်းကတင်ပြသွားတာဖြစ်ပါတယ
်မြန်မာနိုင်ငံ၏ဗဏ္ဍာရေးနှစ်ကိုတက်ရှိသတ်မှတ်ထားသည့်ဧပြီလ1ရက်နေ့မှမတ်လ31ရက်နေ့အစားအောက်တိုဘာလ1ရက်မှစက်တင်ဘာလ30ရက်ထိဟုပြင်ဆင်သတ်မှတ်ရန်ကိစ္စကိုပြည်ထောင်စုလွှတ်တော်မှအတည်ပြုလက်ခံပေးပါရန်နဲ့အတည်ပြုပါက2018-2019ခုဗဏ္ဍာရေးနှစ်မှစတင်၍ဆောင်ရွက်မည်ဖြစ်ပါကြောင်းရှင်းလင်းတင်ပြပါ
လက်ရှိကျင့်သုံးနေတဲ့စနစ်ဟာအားလည်းရဲ့ရရှိနားတဲ့အချိန်ခါနဲ့ကန့်ညီနေတာကြောင့်လုပ်ငန်းမတွင်ကျတဲ့အတွက်ပြောင်းရွှေ့လိုက်ရတာဖြစ်တယ်လို့ဦးမောင်မောင်ဝင်းကပြောပါတယ်
။ရရှိမဲ့အားသာချက်များကတော့တိဆောက်ရေးဝယ်ယူရေးစတဲ့လုပ်ငန်းတွေမှာတစ်ဆက်တည်းရှစ်လခန့်ဝင်နေရသည်ရရှိနိုင်ခြင်းဗဏ္ဍာရေးနှစ်စတင်ချိန်နဲ့နှစ်တကူရုံးပိတ်ရများတိုက်ဆိုင်နေမှုမရှိတော့ခြင်းဝင်နေရသည့်အစမှာလုပ်ငန်းများအချိန်ယုံဖြင့်ဆောင်ရွက်နိုင်ပြီးဘတ်ဂျက်ကုန်ဆုံးကဏ္ဍမိုးရသည်မှာလုပ်ငန်းများအပြည့်အစုံဆောင်ရွက်နိုင်ခြင်းသုံးလပတ်အလိုက်ဗန္တာငွေသုံးဆမှုများပုံမူညီညွတ်မျှတလာနိုင်ခြင်းစသည်လို့ဖြစ်ပါလေ။အားနည်းချက်များအနေနဲ့ကတော့အတိအပြုပြဋ္ဌာန်းထားတဲ့ပြည်ထောင်စုရဲ့ဗန္တာငွေအရာသုံးရေးဆွဲတင်ပြခြင်းဆိုင်ရာဥပဒေမှာပါတဲ့ဘတ်ဂျက်ရေးဆွဲတင်ပြရမယ့်အချိန်ဇယားများနဲ့မကန့်ညီတော့တဲ့အတွက်ကြောင့်ဒီဥပဒေကိုပြင်ဆင်ဖို့လိုအပ်ပါလေ
။ဘတ်ဂျက်ကာလပြောင်းလဲလိုက်တဲ့အပေါ်စီးပွားရေးလုပ်ငန်းရှင်နဲ့ပညာရှင်တွေကကြိုးစားကြပေမဲ့အပြောင်းအလဲအတွက်အစိုးရဘက်ကဒီထက်ပိုတိကျတဲ့ထုတ်ပြန်မှုနဲ့အချိန်ယူပြုပြင်ပြောင်းလဲတာကိုပြုလုပ်ပေးစီခြင်းကြပါရယ်သူရာဆွစ်ကုမ္ပဏီပိုင်ရှင်တဦးဖြစ်တဲ့ဒေါက်တာအောင်သူရကတော့
ပြင်ဆင်ချိန်များများရတော့ပိုကောင်းတာပါနော်အထူးသဖြင့်ဟိုကျွန်တော်တို့ဘက်ကကြာဒီဟို financial year ပိတ်တဲ့ဆိုရင်အဲဂျာမရှိနေ6လအရလုံးဝဖြစ်သွားမှလည်းကျွန်တော်တို့ဘက်ကအခုနေပိုင်းတင်တဲ့ချိန်ကြလည်းတစ်နှစ်ခွဲစားအဲ့လိုမျိုးဟိုတင်ရမလားဘယ်လိုလုပ်ရမလားဆိုတော့အရင်သိမရှိနေဘူးပါတော့ကျွန်တော်တို့အပြောင်းလဲကာလအောင်နောက်ထပ်ဟိုစီးပွားရေးဘက်ကရောကုန်းဘက်ကရောဘလော့ကင်းမဲ့ဆိုတာအားလေးရနည်းနည်းညီကြည့်ရပါမယ်ဟိုရေရှည်မှာတော့လေအလိုပြောင်းလိုက်တာတော့ဟို impact ကတော့ကောင်းမယ်လို့ထင်ပါတယ
်ဒီအပြောင်းလဲကကောင်းတဲ့အပြောင်းလဲတစ်ခုဖြစ်တယ်လို့တုံးသက်လာသူကတော့ဘန်လုပ်ငန်းအကြံပေးဦးရဲမင်းဦးဖြစ်ပါတယ
်အဲဒီဘက်ကရအစ်တစ်ကြောင်းလိုက်တာဒီဆောင်ရေးလုပ်ငန်းတွေအားလုံးကပို့ပြီးအဆင်ပြေသွားမယ်ဒါကောင်းတာလေးပေါ့ဆိုရင်ဒါတစ်ခုပဲကျွန်တော်တို့ပုံမှန်မိုးရင်းကာလကလုပ်ငန်းတွေ နည်းနည်းကျက်သေးတဲ့ကာလပေါ့နိုင်ငံတော်ကဒီ budget ခွဲလိုက်တဲ့ဟာကအဲ့ဒီကာလမှာငွေကြီးထွက်လာတာပါလေအဲ့ဒီငွေက market ထဲမှာဝင်ပြီးတော့လဲပတ်တဲ့အခါကျတော့အခု budget ကြီးရကြောင်းလဲတဲ့စီးပွားရေးကောင်းတဲ့လတွေမှာစီးပွားရေးပိုကောင်းသွားတယ်ဒီ way အေးရလိုက်နေပုံများအေးသွားမလားဆိုတဲ့စိတ်ပူစာလေးတော့နည်းနည်းရှိတာ။သိုးရင်ကလည်းခုနကောင်းတာနဲ့ရှင်တော့ကောင်းတာပုံများတယ
်။ဒီအပြောင်းလဲအတွက်ကြုံတွေ့လာနိုင်မဲ့အခက်အခဲနဲ့ပတ်သက်ပြီးဦးရဲမင်းဦးကတော့အခုလိုပြောပြသွားတာ
ပါ။ပထမဆုံးနှစ်ဘတ်ဂျက်ကြီးရောဘဏလာနဲ့ဖိရင်ကိုဖြတ်ကြမှာလေ။နောက်ပုံမှန်မတ်လမှာတစ်ခေါက်ဖိရင်ချုပ်ပြီးဧပြီမှာတင်ရပြီးရင်အဲဒီဧပြီကနေပြီးတော့စက်တင်ဘာဆိုတော့တက်ဖိရင်တစ်ခုလောက်ရမှာလား။အခွန်ရှင်းတော့ဘာလို့ဘလို့ရှင်းရမလဲဆိုတော့ရှင်းလင်းပြီးကျင်တာပေါ့
။စီးပွားရေးပညာရှင်တဦးဖြစ်တဲ့ဦးခင်မောင်ညိုဘောကဘေးရာကတော့ဒီပြောင်းလဲမှုကကောင်းတဲ့ပြောင်းလဲခြင်းတစ်ခုလို့သုံးသပ်လိုက်ပါတယ်
။တကယ်ကောင်းမကောင်းဆိုတဲ့ဟာတော့လှုပ်ကြည့်တဲ့ခါကျမှပြောနိုင်မှာပါပဲ။တိတ်ပြောထူးထူးခြားခြားကြီးခက်ခဲတော့မမြင်မိပါဘူး
။ဒီပင်စင်မှုကိုပြည်အောင်စုလွတ်တော်မှာလွတ်တော်ကိုယ်စားလှယ်တွေကဆွေးနွေးကြအောင်မှာဖြစ်တယ်လို့ဆွေးနွေးအတည်ပြုပြီးမှသာပင်စင်သတ်မှတ်သွားမှာဖြစ်ပါတယ်။ပင်စင်မှုကိုလက်မခံရင်တော့မူလရှိရင်ဆွဲသတ်မှတ်ထားတဲ့အတိုင်းပဲကျင့်သုံးသွားမှာဖြစ်ပြီးပင်စင်ချက်ကိုလက်ခံနေဆိုရင်တော့လာမယ့်2018ဘဏ္ဍာနှစ်ကနေစတင်ပြီးဒီစနစ်တစ်ကိုပြောင်းလဲကျင့်သုံးသွားမှာဖြစ်ပါရဲ့ရှင်
။မမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့ရခိုင်အရေးကိစ္စကိုလည်းကြည့်ရအောင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှုံမြို့နယ်မှာနိုင်ငံသားစီစစ်ခံယူမဲ့သူရဲ့တပ်တည်ခံ MVC ကပ်ပြားထုတ်ပေးတာတွေကိုကွင်းဆင်းပြီးတော့ဆောင်ရွက်ပေးနေပြီးလာရောက်ထုတ်ယူသူနေပါနေတာကြောင့်နိုင်ငံသားစီစီလုပ်ငန်းအပေါ်ပူးပေါင်းဆောင်ရွက်ကြဖို့လောင်ဝကပြည်နယ်ဦးစီးမှုကတိုက်တွန်းနေပါတယ် VOA သတင်းတော့ကိုမိုးစောသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ကျန်းဖက်တိုက်ခိုက်တာတွေဖြစ်ပွားခဲ့တဲ့မောင်တော်မြို့နယ်အတွင်းမှာပြီးခဲ့တဲ့အပတ်ကစတင်ပြီးနိုင်ငံသားစီစီလုပ်ငန်းတွေကိုပြန်လည်ဆောင်ရွက်လာတာဖြစ်ပါတယ်လောလောဆယ်မှာတော့မောင်တော်မြို့နယ်ရွှေစားကျေးရွာအုပ်စုမှာကွင်းဆင်းဆောင်ရွက်ပေးနေပြီးလာရောက်ထုတ်ယူသူ100လောက်သာရှိကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်내ဦးစီးမှုဦးအောင်မင်းကပြောပါတယ
်ငဲပါလေအားလုံးက100ကျော်ပဲရှိတယ်ဟုတ်ကျွန်တော်တို့ဆက်မြက်နေရစားပါတယ်မောင်တော်ရှိကောင်ဟာအနောက်ရွာအမြောက်ရွာလေးကထုတ်ပြီးရမယ်ဟာတော့ကျွန်တော်တို့300ပေါင်းဆိုရင်1000ကျော်လောက်ရှိတာပါခက်ခဲရတော့ကျွန်တော်လူမလာဘူးပေါ့
ဗျာမြန်မာနိုင်ငံမှာနေထိုင်သူအားလုံးဟာလူမျိုးဘာသာမခွဲခြားပဲဥပဒေနဲ့အညီတသက်ကံကတ်တမျိုးမျိုးကန်ဆောင်ရမှာဖြစ်ကြောင်းနဲ့တသက်ကံကတ်တစ်ခုခုရဖို့အတွက် 1982 ခုနှစ်ဥပဒေအရစီစစ်ဖို့လိုအပ်ကြောင်းပြောပါတယ်1982ဥပဒေအရစီစစ်ဖို့အတွက် MVC ခေါ်နိုင်ငံသားစီစစ်ခံရမဲ့သူရဲ့တသက်ကံကတ်ကိုထုတ်ယူဖို့လိုအပ်ကြောင်းလဲလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်내ဦးစီးမှုဦးအောင်မင်းကပြောပါတယ
်အမေရိကန်ကနေပြောမှာကျွန်တော်တို့ကနိုင်ငံသားစီစစ်ကတ်ပြားအတွက်ကိုကျွန်တော်နိုင်ငံသားအဖြစ်စီစစ်မှာပေါ့နိုင်ငံသားဖြစ်ခိုက်သူဟုတ်မဟုတ်နောက်နိုင်ငံသားပြည်ကွင်းရာသီမှုဟုတ်မဟုတ်ဆိုတာကိုကျွန်တော်တို့စီစစ်ပါမယ်အဲ့လိုစီစစ်ပြီးတဲ့အခါမှာကျွန်တော်တို့ကတ်ပြားအမျိုးမျိုးကျွန်တော်ကထုတ်ပေးပါတော့။အဲကဗျာတမျိုးမျိုးရပြီးတဲ့လူကတော့ကျွန်တော်တို့ကဒါကောလာကွင်းအားဆိုအားလုံးစင်ကြီးစောစောမှုတွားလာနိုင်မှာဖြစ်ပါတယ်။နောက်ဒီဘက်မှာကြည့်ရင်ဒီလိုလိုလိုလားလားနဲ့ကျွန်တော်တို့ကိုယ်ကန်ဆောင်မှုလိုပါတယ
်။နိုင်ငံသားစီစီရေးလုပ်ငန်းကိုအရှိန်အဟုန်မြင့်ပြီးဆက်လက်ဆောင်ရွက်သွားဖို့ပြင်ဆင်ထားကြောင်းလည်းပြောပါတယ်။မြေပုံမြို့နယ်မှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တဦးကတော့ MVC ကတ်ထုတ်ယူသူနေပါတဲ့အပေါ်သူ့အမြင်ကိုအခုလိုပြောပါတယ်။
သူတို့ဒီမှာလူတွေစိတ်ထဲမှာတော့လေဟိုပါပေါ့ဒီ MVC ကိုယူလိုက်ပြီဆိုရင်တော့ဒီဘယ်အထောက်အထားမှမရှိတဲ့လူပေါ့အဲ့လိုတက်ရောက်သွားတဲ့ဆိုပြီးတော့ခင်နေတာလေအဓိကရှက်ကတော့အဲ့ဒါပဲ
စခိုင်းပြည်နယ်မြောက်ပိုင်းမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တွေကိုအရင်စစ်ဆိုးရလက်ထက်က white card ခေါ်ယာယီတပ်တေကံလက်မှတ်တွေထုတ်ပေးခဲ့ပါတယ်ဒီတပ်တေကံကတ်တွေဟာ2015ခုနှစ်မေလအကုန်တစ်တန်းကုံဆုံးချိန်မှာပြန်လည်အနှံသူ4သိန်းကျော်လောက်ရှိခဲ့ပေမဲ့ MVC ကတ်ထုတ်ယူသူဟာ9000လောက်သာရှိခဲ့ပါတယ်ကိုဗီအာနံဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အစည်းအဝေးခန်းစာမှာတော့နိုင်ငံသားစီစီရေးလုပ်ငန်းကိုအကောင့်ထဲပေါ်လိုက်ရက်ဆိုင်လိုက်တဲ့တစ်ဆက်တစ်ဆက်ထဲလုတ်ကင်မှုမရှိတာနောက်အစိုးရကပြည်သူလူထုကိုအဆက်အသွယ်လုတ်တာလိုအပ်တဲ့သတင်းအချက်အလက်တွေပြည်သူလက်ခံရရှိအောင်ဆောင်ရွက်တာနဲ့ညှိနှိုင်းဆွေးနွေးတာတွေမလုံဆောင်တဲ့အတွက်ဒီလုပ်ငန်းစဉ်အပေါ်ယုံကြည်မှုယွံနေလာတာဖြစ်ကြောင်းသုံးသပ်ထားပါတယ်
ကိုမိုးစောရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ဒီအကြောင်းနဲ့တစ်ဆက်တည်းမှာပဲဘင်္ဂလားဒေ့ရှ်အာဏာပိုင်တွေအနေနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်နေတဲ့ရင်ဂျာဒုက္ခသည်1000ခွဲကိုအ мян ဆုံးမှတ်ပုံတင်စီရင်သွင်းဖို့ကုလသမဂ္ဂအေဂျင်စီကတောင်းဆိုလိုက်ပါတယ် မြန်မာနိုင်ငံကနေထွက်ပြေးလာကြတဲ့ဒုက္ခသည်9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာအစာရေစာတောက်ရည်နဲ့ဒီအလုံးလောက်မရရှိပဲနဲ့စခန်းတွေမှာနေကြရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးလာတဲ့ဒုက္ခသည်တွေကိုဒုက္ခသည်စီရင်အမြန်ကောက်ခံဖို့အတွက်ကုလသမဂ္ဂကတိုက်တွန်းနေတဲ့အကြောင်းဇလီတာဟုတ်ရဲ့သတင်းလွှာကိုကိုအောင်ကပြောပြမှာပါ။
ကုလသမဂ္ဂကဒရုန်းနဲ့ရိုက်ကူးထားတဲ့ဗီဒီယိုထဲမှာတော့ထောင်ထဲချီတဲ့ရိုဟင်ဂျာတွေဟာမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခြေချင်းဖျက်ကူးလာတာတွေ့နိုင်ပါတယ်။တနင်္လာနေ့တုန်းကလည်းဘင်္ဂောပင်လယ်အော်အတွင်းလူပြေးကျက်တင်ဆောင်လာတဲ့ဆက်လီတစည်းနစ်မြုပ်သွားတာကြောင့်ကလင်းငယ်ရီအပါဝင်လူ12ဦးသေဆုံးသွားပြီးသူတို့ရဲ့ရုပ်လောင်းတွေကိုဘင်္ဂလားဒေ့ရှ်တံငါရွာအနီးမှာမြုပ်နှံခဲ့ပါတယ်။နေဆက်ဖျက်ကျော်လာသူရိုဟင်ဂျာဒုက္ခသည်တဦးကသူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ်။
ကျွန်တော်တို့အိမ်တွေမိလောင်သွားတော့နေစရာမရှိတော့ပါဘူး။ဒါကြောင့်မလို့အနောက်ဘက်ကိုထွက်လာပြီးတော့ဒွတ်ဂျွန်းကိုရောက်လာပါတယ်။အဲဒီမှာလှေလည်းမရှိတော့၁၀ရက်၁၅ရက်လောက်စားစရာရဖို့စောင့်ခဲ့ရပါတယ
်။အောက်ဂလကုံမင်းကဆက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာရင်မတော်တဆဆက်လီနှိမ့်ညွတ်မှုကြောင့်ရွာသား180ကျော်သေဆုံးခဲ့ပါတယ်။ရိုဟင်ဂျာအာဆာအဖွဲ့ကရခိုင်ပြည်နယ်ရင်းကလူညုံရေးစခန်းတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်တပ်ကနေပြည်တော်ရှင်းလင်းရမှာဒုက္ခသည်တွေအခုလိုထွက်ပြေးခဲ့ကြတာပါ။ရိုဟင်ဂျာမွတ်စလင်9,300ကျော်ဟာသူတို့ရဲ့ရွာတွေစီးပွားရေးလုပ်ငန်းတွေကိုဆွန့်ပစ်ခဲ့ရပြီးပြန်ရဖို့လမ်းလဲသိမ့်မျှော်လင့်မထားဘူးလို့ဆိုကြပါရယ
်။ဒုက္ခရန်လာဗမ
အရာအလုံးဆုံးရှုံးခဲ့ရပါမယ်။ကလေးတွေတော့ကြံပါသေးတယ်။အခုတော့အရင်ကဘဝတွေကိုပြန်တန်းတားမိပြီးတစ်ချိန်လုံးစိုးရိမ်စိတ်နဲ့နေနေရပါရယ်။
အင်္ဂါနေ့မှာဒုက္ခသည်1000ကျော်လောက်ဟာမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်ရှိလာပြီးကုလသမဂ္ဂကလည်းသူတို့နေထိုင်ရေးလုံခြုံပေးကင်းစေဖို့ဆောင်ရွက်နေပါတယ်။ UNICEF ပြောခွင့်ရမာရီရှီမာကာဒိုက
Right now the life saving priority is the most
critical. အသက်ရှင်တဲ့နေထိုင်နိုင်ရေးအတွက်အခုချိန်မှာဦးစားပေးလုပ်နေပါတယ်။ကလေးတွေအတွက်တန်ရှင်းတဲ့တောက်ရည်လိုအပ်သလိုတန်ရှင်းတဲ့ပတ်ဝန်းကျင်မှာလည်းနေထိုင်ဖို့လိုပါတယ်။သူတို့တွေယောဂဗျာမကူးဆက်အောင်နဲ့အရေးပေါ်အခြေအနေတွေမဖြစ်ခင်မှာကြိုတင်ပြင်ဆင်ပေးထားဖို့လည်းလိုအပ်ပါတယ်။
ရခိုင်ပြည်နယ်မှာအခြေအနေတွေပြန်လည်အေးစေအောင်ဆောင်ရွက်ဖို့နဲ့ဒုက္ခသည်တွေနေရက်ကိုပြန်နိုင်ရေးကုလအရာရှိတွေမြန်မာအစိုးရနဲ့ဆွေးနွေးနေကြမှာပဲ UNICEF ကလည်းဒုက္ခသည်တွေကိုကူညီရေးအခုလိုမြစ်တာရက်ခံလိုက်တာပါမြန်မာနိုင်ငံမှာတရားမဝင်နေထိုင်သူတွေလို့သတ်မှတ်ခံထားရတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကအစုလိုက်ပြုံလိုက်ဆွန့်ခွာနေကြတာနဲ့ပတ်သက်လို့လုံလုံလောက်လောက်ပြောကြားခဲ့ခြင်းမရှိဘူးဆိုပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုနိုင်ငံတကာကဝေဖန်နေကြပါတယ်ဒီအချိန်မှာပဲငြိမ်းချမ်းနိုဘယ်ဆုရှင်ကိုထောက်ခံတဲ့အနေနဲ့ရောမတူကွဲပြားတဲ့ဘာသာဝင်တွေတစုတစည်းတည်းရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ရန်ကုန်မြို့မှာအင်္ဂါနေ့ကဘာသာပေါင်းစုံစုဝေးပွဲကျင်းပခဲ့ရမှာဒေါန်ဆန်းစစ်ကြီးရဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကလည်းအခမ်းအနားဖိမြောက်ရေးပါဝင်ကူညီဆောင်ရွက်ခဲ့ပါရယ်ခင်ဗျာ
ကိုအောင်ပြောပြခဲ့တာပါခင်ဗျာတစ်ဆက်တည်းပြောပြချင်တာကတော့ဒီဘင်္ဂလားဒေ့ရှ်နေဆက်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတနေ့ကိုမိသားစု4000နှုန်းနဲ့ UNHCR ကအမည်စရင်စတင်စုဆောင်ကောက်ယူနေပါတယ်ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုကယ်တင်နိုင်ရေးအခုလိုဒုက္ခသည်တွေရဲ့လူ့အရေးစင်အတိအကျနဲ့အမှန်ကန်ဆုံးဖြစ်အောင်ကောက်ယူဖို့အရေးကြီးနေကြောင်း UNHCR တာဝန်ရှိသူတွေကပြောနေတာပါမှန်းအင်ဂျင်နိုင်ကအပြည့်စုံကိုတင်ပြမှာပ
ါရခိုင်ပြည်နယ်မြောက်ပိုင်းနေရရင်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်အများစုဟာတရားဝင်အထောက်အထားစာရွက်စာရင်းတွေမပါလာကြတဲ့အတွက်အခုလို UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့စည်ရင်းကောက်ယူမှုပထမအဆင့်ဟာဒီအခြေအနေတွေကိုပြောင်းလဲစေဖို့ဖြစ်တယ်လို့ UNHCR တာဝန်ရှိသူတွေကဆိုပါတယ်ဒုက္ခသည်စခန်းတွေစီကိုလပိုင်းအတွင်းဒုက္ခသည်အရေးအတွက်တန်းတဝက်ကျော်ရောက်ရှိလာတဲ့အတွက်သူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ရေးအသေးစိတ်ညေပုံညွှန်းကိန်းတွေနဲ့အထောက်အကူပြုဖို့မိသားစုအလိုက်လူဦးရေစီးရင်တွေကို UNHCR ကစနစ်တကျကောက်ယူနေပါတယ်အဲ့ဒီလိုကောက်ယူရမှာလဲတီထွင်ဆန်းသစ်ထားတဲ့ smartphone ဤပညာနဲ့လူပုဂ္ဂိုလ်တဦးချင်းစီရဲ့အချက်အလက်တွေကိုစုဆောင်းတာဖြစ်ပါတယ်။မိသားစုစီရင်ကောက်ယူမှုအခြေအနေနဲ့ပတ်သက်လို့ UNHCR စီရင်ကောက်ယူမှုဆိုင်ရာလက်ထောက်အရာရှိနီဂျက်အာဘူဒီယပ်ကအခုလိုပြောပါတယ
်။ It's a family counting exercise. It's only the we collect the name of the
head. အဲ့ဒီအိမ်တော်စုရဲ့အမည်နဲ့အိမ်တော်စုဝင်မိသားစုတွေရဲ့နာမည်တွေကိုစုဆောင်းကောက်ယူပါတယ
်။ဒါ့အပြင်အခုလိုဘင်္ဂလားဒေ့ရှ်အစိုးရကညှိနှိုင်းဆောင်ရွက်ပေးမှုနဲ့ဒုက္ခသည်စီရင်ကောက်ယူမှုအစီအစဉ်ဟာအသက်ကယ်ဆယ်ရေးအတွက်လည်းဖြစ်တယ်လို့ UNHCR ကဆိုပါတယ်။စီရင်ကောက်ယူသူတွေဟာဒုက္ခသည်တွေနေထိုင်တဲ့တဲတလုံးချင်းစီကိုတွားရောက်ပြီးဒုက္ခသည်တဦးချင်းစီရဲ့ကိုယ်ရေးအချက်လက်တွေကိုသူတို့ရဲ့ smartphone တွေထဲမှာရှိနေတဲ့ specialized app လို့ခေါ်တဲ့အထူးစီစဉ်ထားတဲ့ application တွေထဲမှာထည့်သွင်းပြီးမိသားစုဝင်တဦးချင်းစီရဲ့ဓာတ်ပုံတွေနဲ့အတူကောက်ယူစုဆောင်းတာပါ။အဲ့ဒီနောက်အမည်စရင်းရှိသွားတဲ့မိသားစုတစုချင်းစီကိုအဝါရောင်ကပ်ပြားတစ်ခုစီထုတ်ပေးပါရတယ်။ဒီကပ်ပြားရရှိထားတဲ့ရိုဟင်ဂျာဒုက္ခသည်မိသားစုတွေက လင်းယောက်ကြားဖြစ်သူနဲ့ဇနီးဖြစ်သူတို့ကတော့အခုလိုပြောပြပါဗျ။
ညာနမတ္တမအရကဆို
ဒီကပြားနဲ့အစားအသောက်ရဖို့အိမ်သာတက်ဖို့မိလာသုံးဖို့စရတယ်ရမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်။ဒီကပြားနဲ့စားနပ်ရိက္ခာတွေရမယ်လို့ကျွန်မထင်ပါတယ်။နောက်ကျွန်မတို့မှာစေဝါကုသဖို့အခုချိန်ထိမရသေးတော့ဒီကပြားနဲ့စေဝါကုသခွင့်ရမှာဖြစ်ပါတယ်။
အခုလိုမိသားစုအလိုက်စီးရင်ကောက်ယူမှုဟာ UNHCR နဲ့အခြားအေဂျင်စီတွေရဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးရေးကြိုးပမ်းမှုအလေးပေးလှုပ်ဆောင်ရမှာလဲအကူအညီပေးကြောင်း UNHCR အရေးပေါ်ဆိုင်ရာအစ်မြင့်ညှိနှိုင်းဆောင်ရွက်ရေးမှူးဖိလစ်ပဲကာမာဂိုကပြောပါတယ်
။ And that assistance includes what we offer for shelter,
tarp, easier day a မူရေကန်ပင်စားတွေမိသားစုအသုံးဆောင်ပစ္စည်းတွေဆေးကြောတန့်ရှင်းရေးပစ္စည်းတွေအာဟာရနဲ့ကျန်းမာရေးထောက်ကူဖြစ်စေတဲ့စီဝါပစ္စည်းတွေပေးကမ်းတဲ့နေရာမှာအသုံးဝင်နေပြင်ဒီမိသားစုတွေဘယ်နေရာမှာရှိနေတယ်လဲသူတို့မိသားစုတွေမှာအဓိကဘာတွေလိုအပ်နေတယ်လဲစာရာတွေသိရှိနိုင်ဖို့အထောက်အကူပြုပါတယ
်မိသားစုတစုချင်းစီအလိုက်ရှိနေတဲ့အဝါရောင်ကပ်ပြားတစ်ခုချင်းစီမှာနံပါတ်တွေပါဝင်ပြီးအဲ့ဒီနံပါတ်တွေဟာသူတို့ရဲ့တဲနံပါတ်တွေနဲ့အတူတူပဲဖြစ်ပါတယ် GPS စနစ်နဲ့ကြည့်လို့ရတဲ့မြေပုံအညွှန်းအတွက်လည်းအဲ့ဒီနံပါတ်တွေနဲ့ပြည့်စုံထားတာဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ UNHCR စီရင်ကောက်ယူမှုဆိုင်ရာလက်ထောက်အရာရှိတာမာအယ်မိုစ်ကအခုလိုပြောပြပါဗျာ
။ This all helps us to compile a collective
ချီကန်အပြင်ဒီဟာကအစုအဖွဲ့မြေပုံအဖြစ်အချက်လက်စုဆောင်းမှုအကူအညီပေးပါတယ်။ကျွန်တော်တို့လက်ရှိလုပ်ကိုင်းနေတဲ့ပြုလွယ်ပြောင်းလွယ်ရှိတဲ့မြေပုံကတော့အေရိယာအကျယ်ဝန်းတွေတစ်ခုလုံးရဲ့မြေပုံအဖြစ်တည်ဆောက်ပေးပါတယ်
။ဒုက္ခသည်စခန်းတွေမှာ UNHCR ကခန့်ထားတဲ့လူဦးရေကောက်ယူသူစုစုပေါင်းတရာရှိတယ်လို့ဆိုပါတယ်။သူတို့တွေကိုအုပ်စု၁၀စုဖွဲ့ထားပြီးတနည်းကိုမိသားစုပေါင်း၄000အထိစည်ရင်းကောက်ယူနေတယ်လို့ဆိုပါတယ်။အခုလာမဲ့သတင်းပတ်တွေအတွင်းမိသားစုပေါင်း35000အထိစည်ရင်းကောက်ယူဖို့ရည်မှန်းထားကြောင်း UNHCR ကပြောပါတယ်ရှင
်။မင်းညနေပြောပြခဲ့တာပါခင်ဗျာ။ VOA ကထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တိတ်တချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုတော့သတင်းအကြီးအကျယ်ကိုကိုအောင်လင်းဦးကပြောပြပေးမှာဖြစ်ပါတယ
်။စီးပွားနိုင်ငံမှာ IS Islam ဆွေးနွေးတွေထိန်းချုပ်ထားတဲ့ရကာမျိုးရဲ့95ရာခိုင်နှုန်းကိုပြန်လည်သိမ်းပိုက်နိုင်ခဲ့ကြောင်းအမေရိကန်ဥဆောင်ပြီးစစ်သွေးကြွတွေကိုချေမှုန်းနေတဲ့ညွန်မောင်းတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။လာနေချီတဲ့ပွဲတွေဖြစ်ခဲ့ပြီးအမေရိကန်ကပံ့ပိုးမှုပေးထားတဲ့ Syria Democratic တပ်ဖွဲ့ကအောင်မွေးရကြောင်းကြေညာခဲ့ပြီးနောက်တည့်မှာပဲညွန်မောင်းတပ်ဖွဲ့ရဲ့ကြေညာချက်ထွက်ပေါ်လာခဲ့တာပါ။ Iraq နိုင်ငံကာကွမျိုးနဲ့နိုင်ငံမြောက်ပိုင်းကရေနံနှင်းတော်တော်များကိုပြန်လည်သိမ်းယူတဲ့စစ်စင်ရေးပြီး Iraq တပ်ဖွဲ့တွေကမိုဆူယီကတာပါဝင်ကတ်လက်နက်ကင်ဖွဲ့တွေကသိမ်းယူထားတဲ့နေရာတော်တော်များကိုဒီကနေ့ထပ်မံသိမ်းယူလိုက်ကြောင်း Iraq စစ်တပ်ကပြောပါတယ်။ကာကွမျိုးအတွင်းလွန်ကျွေးကိုပြန်လည်ထိချုပ်နိုင်ကြောင်းလည်း Iraq စစ်တပ်ရဲ့ကြေညာချက်ထဲမှာဖော်ပြထားတာပါ။ကျွန်တော်မြင့်နောက်ဘက်ကမှရှိတဲ့ပါလက်စတိုင်းသတင်းမီဒီယာကုမ္ပဏီတွေကိုအစ္စရေးတပ်ဖွဲ့တွေကညလုံးပေါက်ဝင်ရောက်ရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့ပါတယ်။အစ္စရေးနိုင်ငံသားတွေပေါ်အကြမ်းဖက်တိုက်ခိုက်ခဲ့တာတွေကိုပြန်လည်တုံ့ပြန်တဲ့အနေနဲ့ရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့တာဖြစ်ကြောင်းလည်းအစ္စရေးစစ်ဘက်ကပြောဆိုထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်ခြင်တွေကြောင့်ဆက်လက်ထွက်ပြေးလာနေကြတဲ့ဒုက္ခသည်တွေကိုအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံမှုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ပြည်ပကတိကြောင့်ထွက်ပြေးလာနေကြပြီးနေရရင်မှလည်းအခက်အခဲတွေကြုံနေရတဲ့ဒုက္ခသည်တွေကိုအရေးပေါ်လက်ခံမှုဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းနေတဲ့အကြောင်းနဲ့ထိလွယ်ရှလွယ်ခြေနေတွေနဲ့ရင်ဆိုင်နေကြတဲ့ဒုက္ခသည်တွေအတွက်မိနစ်နဲ့အမျှအရေးကြီးနေတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ပြောခွင့်ရသူကပြောဆိုလိုက်တာပါ။တနင်္ဂနွေနေ့ကဆက်လို့ရိုဟင်ဂျာဒုက္ခသည်ပေါင်းခန့်မှန်းကြီး1000ကွဲလာပါဘင်္ဂလားဒေ့ရှ်နေဆန်နီကိုရောက်လာပြီးဝင်ဝင်ရဖို့စောင့်ဆိုင်းနေတဲ့အကြောင်းလဲကုလသမဂ္ဂကပြောဆိုထားပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲကနေ9:00အထိလိုင်းနူမီတာ16.25တို့ကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီအကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.